ကျောင်းနိုင်ငံနယ်ဆိုင် UWSA water ဖွဲ့ထင်းချုံရနယ်မြေမှာကိုဗစ်ကာယောဂါကူးစက်သူတွေတိုးမြင့်လာတာကြောင့်အသွားလာကန့်သတ်ထင်းချုံမှုတွေနဲ့ယောဂါပိုးစစ်ဆေးမှုတွေအချိန်မြင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။အင်အားကြီးတန်းသားလက်နက်ကိုင်အဖွဲ့ UWSA water ဖွဲ့ရဲ့အထူးဒေသနှင့်မှာကိုဗစ်ယောဂါပိုးရှိမရှိဓာတ်ခွဲစစ်ဆေးရာမှာအကြည့်ပြုလူနာ153ယောက်တွေ့ရှိထားတာကြောင့်အဖွဲ့ရဲ့ဌာနချုပ်ရှိရာပန်ဆန်းမြို့မှာအသွားအလာတွေကိုကန့်သတ်ထင်းချုံလိုက်တယ်လို့ယောဂါပိုးစစ်ဆေးမှုတွေကိုလည်းတွေးမြင့်ဆောင်ရွက်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းမနေ့တုန်းကတော့ယောဂါပိုးစစ်ဆေးမှုတွေမှာအကြည့်ပြုလူနာထပ်မတွေ့ရှိကြောင်းလည်း UWSA ရဲ့လာရှုံမြို့စစ်ဆန်ရေးရုံးတာဝန်ကဦးညီရန်က VOA ကိုပြောပါတယ်။
ဒီ6ရက်နေ့နဲ့9ရက်နေ့အဲ့ဒီစပြီးမှဒီ positive attribute လူနာတက်တော့မတွေ့တော့เนาะဒီရက်ပိုင်းတွေလည်းဒီတို့ဖတ်နမူနာတွေစစ်စစ်မှုတွေပြုလုပ်နေပါတယ်ကျွန်တော်တို့ဒီဘူဟုဌာနချုပ်ဘန်ဆောင်မြို့မှာပေါ့เนาะစုစုပေါင်း attribute လူနာတော့153ယောက်ပေါ့เนา
ะယောဂပြင်းထန်တဲ့လူနာတော့မရှိဘူးတေဆုံးမှုမရှိဘူးမနေ့အထိတက်တာတဲ့လူနာ12ယောက်တော့ရှိပြီပေါ့เนาะ negative ပြတာပေါ့เนาะ
ဒီလ6ရက်နဲ့9ရက်နေ့တွေမှာပန်ဆန်းမြို့မှာဓာတ်ခွဲနမူနာစစ်ဆေးသူ 14,400 ကျော်နဲ့မိုင်းပေါင်းမြို့မှာ280ကျော်စစ်ဆေးထားပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။မနေ့မွန်လွယ်ပိုင်းအထိ UWSA ထင်းချုံရအထူးဒေသနဲ့မှာစုစုပေါင်း 32,000 ကျော်ကိုဓာတ်ခွဲစစ်ဆေးထားပြီးဌာနချုပ်ရှိရာပန်ဆန်းမြို့မှာတော့6ရက်နေ့ကစပြီးမလိုအပ်ရင်အပြစ်မထွက်ဖို့ကန့်သတ်ထားသလို UWSA လက်နက်ကိုင်တပ်ဖွဲ့ဝင်တွေကလည်းစောင့်ကြပ်နေပါတယ်။ဝါဒေတာလိုပဲမိုင်းလာအထူးဒေတာလေးမှာလဲဒီဇင်ဘာလ20ရက်နေ့မှာပထမဆုံးအကြိမ်ကိုဗစ်ရောဂါကူးစက်မှုတွေ့ရှိပြီးတဲ့နောက်သွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးကျန်းမာရေးစစ်ဆေးမှုတွေလည်းလုပ်နေပါတယ်။မိုင်းလာမြို့နယ်မှာဓာတ်ခွဲစစ်ဆေးတာတွေဆောင်ရွက်ထားပြီးစီလူးနဲ့နံပါတ်မြို့နယ်တွေမှာနောက်ထပ်ကျန်းမာရေးစစ်ဆေးဖို့စီစဉ်ထားကြောင်းလဲအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ်။မိုင်းလာဒေသခံတအူးကတော့အသွားအလာကန့်သတ်ထင်းချုံမှုတွေအချိန်တော်ကြာအထိရှိနေနိုင်သေးကြောင်းပြောပါတယ
်။မလဲတော့မပြောသေးဘူးရပဲရှင်ဘုမလဲဆိုတော့ကျွန်တော်လည်းမသိဘူး။အေးကျွန်တော်တို့ကစပိတ်ထားတယ်။နောက်ထပ်တလားနလားတောင်းမှလို့ပြောပဲ
။မိုင်းလာအထူးဒေသမှာကိုဗစ်ရောဂါကာကွယ်တားဆီးထင်းချုံရေးအတွက်တရုတ်နိုင်ငံကကျန်းမာရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဒေသခံ 8,000 ကျော်ကိုဓာတ်ခွဲစစ်ဆေးထားကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဝါအထူးဒေတာနှစ်နဲ့မိုင်းလာအထူးဒေတာလေးဟာကျောင်းနိုင်ငံမှာကိုဗစ် -19 ရောဂါစတင်ချိန်ကတည်းကရောဂါကာကွယ်တားဆီးရေးအတွက်တင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့မှာမှကိုဗစ် -19 ကူးစက်လူနာစတင်တွေ့ခဲ့တာပါကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်